ဖွဲ့စည်းအုပ်ချုပ်ရေးအခြေခံဥပဒေဒီအကိုတို့လုပ်တဲ့ပွဲလေးနဲ့ပတ်သက်ပြီးတော့လေအကိုဘာကြောင့်လုပ်ဖြစ်တာလဲဆိုတာလေးပြီးတဲ့ခါကျတော့အကိုတို့ဒီတရားစွဲဆိုမှုဖြစ်ကြောင်းဆိုတဲ့ဟာမျိုးဆိုတော့လေဘယ်လိုပုံစံမျိုးလဲဆိုတာပြပြလို့ရတာ
အဲကျွန်တော်ဒီနေ့ပြုလုပ်တဲ့ပွဲကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ဆီးဖို့အတွက်ကျွန်တော်တို့ဒီပြည်ထောင်စုမြန်မာနိုင်ငံတော်ကိုကျွန်တော်တို့တရားစွဲဆိုမယ်ဆိုတဲ့ကိစ္စပါ။အဓိကကတော့ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတရားဝင်မဝင်ဆိုတာကိုကျွန်တော်တို့အသက်သေခံအထောက်အထားပြီးကြီးကြကျွန်တော်တို့ရှာဖွေပြီးမှဒီကိစ္စကိုဆောင်ရွက်ခြင်းဖြစ်ပါတယ်။ဒီလိုဆောင်ရွက်တဲ့နေရာမှာကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ referendum ပေါ့နော်ကျွန်တော်ဒီလိုမျိုးဆန္ဒခံယူပွဲပြုလုပ်ပြီးတော့သူတို့က2008ခုနှစ်မှာအတည်ပြုခဲ့တာဖြစ်ပါတယ်။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့အတည်ပြုပင်ခါလာတုန်းကကျွန်တော်တို့သတ်မှတ်ထားတဲ့လူဦးရေပေါ့နော်ကျွန်တော်နိုင်ငံမှာရှိတဲ့အဲ့ဒါလူဦးရေကိန်းဂဏန်းနဲ့ကျွန်တော်တို့ဒီ2014ခုနှစ်ကကျွန်တော်နိုင်ငံလုံးဆိုင်ရာတကောင်အဖင်းခောက်ယူတဲ့အခါမှာရရှိလာတဲ့ကျွန်တော်နိုင်ငံသားတွေရဲ့လူဦးရေရဲ့အကျိုးအဆမှာအမတမ်းမှကွာခြားနေတာကိုတွေ့ရပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပင်ခါလာတုန်းကကျွန်တော်တို့ဒီကိန်းဂဏန်းအရဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လူဦးရေဟာ58တန်းကျော်ရှိတယ်ဆိုတာကိုကျွန်တော်တို့ဒါကိုကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်ကျွန်တော်တို့အမီလန်ကဥက္ကဋ္ဌပေါ့ဦးအောင်တို့ကနေပြီးတော့သူကနေပြီးတော့ဒီပြည်ညာပြထုတ်ပြီးတော့ထုတ်ပြန်ခဲ့ပါတယ်ပေါ့နော်ဒါကိုလည်းဗိုလ်ချုပ်မူကြီးတန်းချေပေါ့အရင်တော့အဲ့လိုနားအဖရဲ့ဥက္ကဋ္ဌဗိုလ်ချုပ်မူကြီးတန်းချေကိုလိုက်ကလည်းဒီပြည်ညာပြထုတ်ပြန်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ယူတောင်းကိုဒီလိုကိန်းဂဏန်းနေနဲ့အတည်ယူတောင်းကိုသူကထုတ်ပြန်ချပြီးဖြစ်ပါတယ်အဲဒါပေမဲ့ဒီဘက်ကဦးသိန်းစိန်ဆိုတာလက်ထက်ရောက်လာတဲ့အခါ2014ခုနှစ်ကစပြီးတော့ကျွန်တော်တို့တနင်္ဂနွေလုံးမှာရှိတဲ့ဒီကောင်စင်ကိုကောက်ခံလိုက်တဲ့အခါမှာဒီကောင်စင်အရဆက်ပေါ်လာတဲ့ဒီဦးရေဟာ50တပန်းကျော်ပဲရှိတယ်ခင်ဗျအဲ့တော့အဲ့ဒီကိန်းဂဏန်းကိုခွာခြားကြည့်အရာဆိုလို့ရှိရင်အရင်လူရေဆိုတာကနိုင်ငံတကာနိုင်ငံမှာရှစ်တိုးတက်ပြန်ပွားလာဘူးပဲရှိပါလေကျွန်တော်တို့ဆွတ်ယုတ်သွားဖို့ဆိုတာမရှိပါဘူးပေါ့နော်အဲ့တော့အခုကအရင်တော့က58တန်းနေပြီးတော့50တပန်းကိုပြန်ပြီးတော့ရောက်သွားတာဖြစ်တဲ့အတွက်ကျွန်တော်နိုင်ငံလူရေကဈာမှာခွာခြားက6တန်းကျော်လောက်ခွာနေတယ်ဗျအဲ့တော့အဲ့လိုခွာနေတာရှိတဲ့တည်းဒီနေရာမှာကိန်းဂဏန်းအရာစမိုင်းနဲ့ဖြစ်ရကိစ္စတခုကဒါရှိနေပြီဆိုတာသင်္ချာဆက်သိခံနေတာပဲဒီမိုင်းချက်ဒီ2008ဘက်ဒီမိုတင်ဥပဒေတုန်းကပြန်ထမ်းထားတဲ့လူဦးရေနဲ့ဆိုရင်ဒါဒီမြိုင်ဒဲမသာပေါ်ပြထားတယ်ဆိုတာဒီအခြေအနေမျိုးကိုကျွန်တော်တို့တွေ့နေရတာပေါ့နော်။ဒါဆိုကျွန်တော်တို့ဒီ training ဥပဒေအရပေါ့နော်။ကျွန်တော်တို့ training ဥပဒေမှာအချက်၅ချက်ရှိတယ်။အဲ့အချက်၅ချက်ကိုညှိစုံးလို့ရှိရင်ကျွန်တော်တို့ဒီသက်ဆိုင်ရာ training ကကျွန်တော်တို့ဒီပြက်ပြက်နိုင်တယ်၊တရားမဝင်ဖြစ်နိုင်တယ်ဆိုတာကိုပြန်ထမ်းထားကြည့်ရှိတဲ့ဥပဒေမှာ training ရဲ့ဒီတရားဒီပြက်ပြက်တဲ့ကိစ္စရမှာနံပါတ်၅ချက်ဖြစ်တဲ့မှားရင်းစွာကျွန်တော်တို့ချုပ်ချုပ်တဲ့ကိစ္စပေါ့နော်။မှားရင်းစွာဆောင်ရွက်တဲ့ကိစ္စပေါ့။အခုကကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဖွဲ့စည်းပုံအခြေခံဥပဒေဆိုတာကပြည်သူတွေနဲ့အစိုးရတွေကြားမှာချုပ်ဆိုတဲ့ပြည်ရင်တစ်ခုပဲခင်ဗျ။အဲ့တော့ပြည်ရင်တစ်ခုဖြစ်တဲ့အတွက်ဒီပြည်ရင်ကိုချုပ်ဆိုတဲ့ခါမှာမဲမားသွားပြီးတော့ချုပ်ဆိုတာဖြစ်တဲ့အတွက်ဒီပြည်ရင်ကဥပဒေရဆိုလို့ရင်ကျွန်တော်ဒါကျွန်တော်ပြည့်ပြည့်တဲ့အခြေအနေတစ်ခုမှရှိတယ်ခင်ဗျ။အဲ့လိုရှိနေတာကိုရှိတဲ့အတွက်ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကလက်ရှိရှိနေရတဲ့ကိန်းဂဏန်းတွေအရမှားရင်းတော့ပေါ်ပြောက်ထားတာဖြစ်လို့ဒါကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ပြည့်ပြည့်ဖို့ပေါ့နော်ပြည့်ပြည့်အောင်ပြင်ညာပြီးတော့ကျွန်တော်တို့ချက်သိမ်းပေးဖို့ကိုကျွန်တော်တို့ကလက်ရှိနိုင်ငံတော်ကိုကျွန်တော်တို့က notice ပေးတာကြာ notice ပေးပြီးတရားစွဲမှာပေါ့နော်တရားစွဲမှာဖြစ်တဲ့တရားမှာကြောင်းဖြစ်တဲ့အတွက်ကျွန်တော်ကအရင် notice ပေးရပါတယ် notice ပေးပြီးတော့တရားစွဲဖြစ်တော့ကိုကျွန်တော်တို့ကဒီနေ့ကျွန်တော်တို့အားလုံးပါဝင်တဲ့လူတွေနဲ့အကုန်လက်မှတ်ရေးထိုးပြီးတော့ကျွန်တော်တို့ဒီနိုင်ငံတော်အစိုးရပေါ့နေကြီးတော်ကိုကျွန်တော်တို့စာ register နဲ့ကျွန်တော်တို့ပို့လိုက်ပြီးဖြစ်ပါတယ်ခင်ဗျာဒါကျွန်တော်ဒီနေ့လုပ်ခဲ့တဲ့လုပ်ငန်းတင်ပါခင်ဗျာ
ဟုတ်ကဲ့ဟိုကိုခုနကဒီတွေ့ရှိချက်5ချက်ပေါ့နော်ဒီပရိညာစာတမ်းရပါနော်5ချက်လို့ပြောတယ်ကိုကျန်၄ချက်ကကြတော့ဒီညှိစိုးနေသေးလားကျန်၄ချက်ကလွတ်ကင်းလားကို
အဲကျန်၄ချက်ရချို့ဟာတွေမှာတော့ကျွန်တော်တို့ကြည့်ကြည့်တာတော့အဓိကပိုင်းပိုင်းနိုင်တဲ့အချက်ကတော့မှားယူနေချက်ပဲဗျ။အချက်လေးချက်ကတော့နည်းနည်းပေါ့များဟိုမလျော်ဩတာသုံးဖို့ဖိအားပေးတာတော့အဲ့လိုမျိုးတွေပေါ့နော်။အဲ့တော့အဲ့ဒီပိုင်းတွေကတော့ကျွန်တော်တို့ဒီဘက်ကရှင်းလို့လင်းလို့အတက်ကရှောင်ထွက်သွားလို့ရနိုင်တဲ့အချက်တွေဖြစ်တယ်။ဒီလူကြီးကိန်းကဏ္ဍဆိုတာကလည်းလက်ရှိကျွန်တော်တို့နားအဖအစိုးရလက်ထက်ကတာဝေထားတဲ့ကိန်းကဏ္ဍတွေဗျ။သူတို့ဆိုပြန်ခဲ့တာ။အာကျွန်တော်တို့ဒီကောင်စင်းဥပဒေရပြန်လို့လည်းကျွန်တော်တို့ဦးသိန်းစိန်အစိုးရလက်ထက်မှာအဒီကောင်စင်းဥပဒေရသူတို့က2014ခုနှစ်ကကောင်ရင်းပေါက်ခဲ့တဲ့ကိစ္စလုပ်ခဲ့တာကြ။သူတို့ဆိုပြန်လာတဲ့ဟာတွေကိုလည်းကပြန်ချက်အကြံဉာဏ်ပြီးတော့လွဲချော်နေတာတွေ့ရတယ်ဗျ။ပွားချက်တွေပေါ့နော်။အဲ့ဒါအဲ့အတွက်ကျွန်တော်တို့ကဒီပွားချက်တွေကိုမူတည်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကြီးလွဲမှားတာဖော်ပြထားတယ်ဆိုတော့အကြောင်းပြချက်နဲ့ကျွန်တော်တို့ကတရားစွဲခြင်းဖြစ်ပါတယ်ခင်ဗျ။
အဖွဲ့စည်းတွေအကိုတို့ဘလို့အဖွဲ့စည်းမျိုးတွေပူးပေါင်းပြီးလုပ်တာလဲအကိုတို့ဘသူတွေပါဝင်လဲဆိုတာလည်းပြောပြပါအောင်ကိုယ်
။ကျွန်တော်တို့ဒီမှာတော့စုပေါင်းပြီးဖွဲ့စည်းတဲ့တရားစွဲတဲ့ခါမှာတော့အဖွဲ့တွေစုပေါင်းဆွဲတာပါခင်ဗျ။အဓိကဥဆောင်ပြီးတော့ဒီအဖွဲ့ကိုဥဆောင်ပြီးဆွဲတာတော့ကျွန်တော်1990ပြည်သူ့စစ်တော်ကိုယ်စားလှယ်များအဖွဲ့ကနေပြီးတော့ဥဆောင်ပြီးဆွဲတာတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါဝင်နေတဲ့လူကလည်းတက်ကပဲအများဆုံးယူထားတယ်။တက်ကပေါ့နော်ကျွန်တော်တို့ဒီဟိုအခန်းကဏ္ဍကအကြီးမားဆုံးနဲ့ဖြစ်နေတယ်ပေါ့
ဟုတ်ကဲ့
အဲ့တော့ဒီလိုဖွဲ့စည်းပုံအခြေခံဥပဒေမျိုးကိုစစ်တပ်ကသဘောမတူဘဲနဲ့ဘယ်လိုမှပြင်ဆင်လို့မရဘူးဗျ။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နေမယ့်အစားဖွဲ့စည်းပုံအခြေခံဥပဒေကိုအတက်ပြန်ရေးတာပဲကျွန်တော်တို့ကဒါအကောင်းဆုံးလုပ်ရတဲ့ခုပဲလို့ကျွန်တော်တို့မြင်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေရဆိုရင်တော့ဗျ။ဟိုကနေ့ကကျွန်တော်တို့ကနေ့ကတွေ့ရှိရတဲ့အချက်ဆိုရင်တော့ဒါတရားမဝင်ဘူးဗျ။ကျွန်တော်တို့ကဒီလိုပဲပြောရမှာပဲ။လွဲမှားနေတယ်ပေါ့နော်ဒီပြည်ရင်ဥပဒေရဆိုလွဲမှားနေတယ်ဒါကြီး ဒီကိန်းကနေရဆိုရင်ဒါပြည့်ဖြစ်ရမယ်ဥပဒေပဲဗျ။
ဟုတ်ကဲ့ခင်ဗျာအခုလို့ဖြေကြရရဖေကကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။